နိုင်ငံရေးနှိမ့်လုပ်နိုင်မှုတွေပို့ပြီးတော့ရောက်လာဖို့မြန်မာအစိုးရရဲ့ကြိုးပမ်းချက်တွေထဲမှာရခိုင်ပြည်နယ်ပြည်ပကကိုကင်တွယ်ဖြစ်ရှိရေးပို့ပြီးတော့ပွင့်လင်းမြင်သာမှုရှိစေရမယ်လို့ဂျပန်နိုင်ငံမှာရောက်နေတဲ့ခီးစဉ်တွင်မှာဒေါက်ဆန်းစုကြည်ကဂရီပေးပြီးတော့ပြောခဲ့ပါတယ်။တင်းလာနေတဲ့ကတိုကျိုမြို့တော်မှာပြုလုပ်တဲ့ဂျပန်မြန်မာနှစ်နိုင်ငံရင်းနှီးမြှုပ်နှံမှုဆိုင်ရာဆွေးနွေးပွဲရဲ့အဖွဲ့မိန့်ခွန်းမှာဒေါက်ဆန်းစုကြည်ကအခုလိုပြောခဲ့တာပါ။အဲ့ဒီဆွေးနွေးပွဲကိုဂျပန်စီးပွားရေးတိုင်ဝမ်ကလူပေါင်း300ကျော်တက်ရောက်ခဲ့ပါတယ်။ဒီကြောင့်မှအကျဉ်းနဲ့အပြည့်စုံရှင်းပြပါလိမ့်မယ်
။ဂျပန်နိုင်ငံမှာဒီကနေ့ကျင်းပမယ့်ဂျပန်မဲခေါင်ထိပ်တီးဆွေးနွေးပွဲမှတောင်းရင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာဂျပန်စီးပွားရေးလုပ်ငန်းရှင်တွေနဲ့တင်းလာနေကပြေဆုံးပြီးမြန်မာနိုင်ငံကိုကိုယ်တိုင်နိုင်ရောက်လေ့လာပြီးရင်းနှီးမြှုပ်နှံကြဖို့အလေးနဲ့တိုက်တွန်းခဲ့ပါတယ်။ဒီတွင်မှာနိုင်ငံသားရင်းနှီးမြှုပ်နှံမှုတွေနဲ့စီးပွားရေးအခွင့်အလမ်းတွေပုံမှန်ရရှိဖို့ဆိုရင်ငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးရှိဖို့လိုအပ်နေတယ်ဆိုတာသူ့အစိုးရအနေနဲ့လက်ခံထားကြောင်းဒေါက်ဆန်းစုကြည်ကအဖွဲ့မိန့်ခွန်းမှာအခုလိုဝန်ခံပြောဆိုခဲ့ပါတယ်
။ So we understand that
peace ရင်းချမ်းရေးမြို့သားပြည်နယ်တွေရဲ့ဖြစ်စီရင်းနှီးရေးနိုင်ငံတည်ငြိမ်ရေးတရားဥပဒေစိုးမိုးရေးလူအခွင့်အရေးဒီအချက်အားလုံးကိုကျမတို့အနေနဲ့နောက်ထပ်ရင်းနှီးမြှုပ်နှံမှုနဲ့ပိုကျပြတ်နေစီးပွားရေးပူးပေါင်းဆောင်ရွက်မှုအခွင့်အရေးတွေကိုဆွဲဆောင်လို့တဲ့ဆိုရင်ကျမတို့နိုင်ငံရဲ့စီးပွားရေးလုပ်ငန်းတွေမှာပြည်ပကမိတ်ဆွေတွေလာရောက်ပူပေါင်းဆောင်ရွက်စီရင်နေဆိုရင်ဓာတ်တွေအားလုံးကိုထက်သွင်းစဉ်းစားရမယ်ဆိုတာကိုကျမတို့နားလေသဘောပေါက်ပါတယ်
။အထူးသဖြင့်ရခိုင်ပြည်ပခနဲ့ပတ်သက်ရင်စိန်ခေါ်မှုတွေကိုရင်ဆိုင်ဖြေရှင်းဖို့လိုအပ်နေပြီးဒီအတွက်လည်းမိတ်ဆွေတွေအပေါ်အချက်အလက်တွေကိုဖုံးကွယ်ထားမှာမဟုတ်ဘူးလို့ဒေါက်ဆန်းစုကြည်ကအခုလိုပြောဆိုသွားပါတယ်။
ကျွန်တော်ရင်းနဲ့ဝန်ခံဖို့အရှင်းပြင်းဖြစ်တဲ့ချက်ကကျမတို့ရင်းနဲ့အထူးသဖြင့်ရခိုင်ရေးပြင်ရင်းချမ်းရေးပြည်နယ်စာမှာရုံးကံမှုတွေနဲ့ပတ်သက်လို့အကျဉ်းဆက်မှုတွေရင်ဆိုင်နေရတယ်ဆိုတဲ့အချက်ပါပဲကျမတို့ဒီနေ့ဒီအခက်အခဲတွေကိုနားလည်သဘောပေါက်ပြီးဒီအချက်တွေကိုလည်းမိတ်ဆွေတွေကိုမသိအောင်ဖုံးကွယ်မထားပါဘူ
းစနေနေ့က NHK သတင်းဌာနနဲ့ပြေဆုံးမေးမြန်းစင်မှာလေရခိုင်အရင်းနဲ့ပတ်သက်ပြီးတော့ဒေါက်ဆန်းစုကြည်ကသူ့ရဲ့သဘောထားကိုပြောကြရမှာဒီကိစ္စနဲ့ပတ်သက်လို့တည်တည်ချာချာနားမလည်ကြားတဲ့သူတွေအများအပြားရှိနေပြီးပြဿနာကိုအမြန်ဖြေရှင်းယူလို့မရတဲ့အကြောင်းလည်းအခုလိုပြောသွားပါတယ်
There are many people who do not even realize that, what the situation in the Rakhine state alone is like, let alone in the whole of Myanmar.
ဒီကိန်းပြည်နယ်မှာဒီနေ့အခြေအနေကဘယ်လိုရှိရဲဆိုတော့ဘုံပေါက်ကြတဲ့လူတွေအများကြီးရှိနေတာကြောင့်မြန်မာတနိုင်ငံလုံးအတိုက်တာနဲ့နားလည်ဖို့ကပိုပြီးဝေးပါတယ်။ဒါပေမဲ့လို့ဒီနေ့ဒီခါမှာပြဿနာတွေကိုမြန်မြန်နဲ့လွယ်လွယ်ဖြေရှင်းပြီးချက်ချင်းစိတ်သက်သာရစီနဲ့ဤတွေကိုတုံ့လို့စိတ်ကအငြင်းရှိနေကြပါတယ်။အားလုံးကိုချက်ချင်းနဲ့မြ мян လှုပ်စီတင်ရတယ်။စမတို့ရင်းနဲ့ဒီလိုနှုတ်နိုင်မှုကမဖြစ်နိုင်ပါဘူး။ရေရှည်မှာထွက်ပေါ်လာမယ့်ရလာတွေကိုဖြေရှင်းရမယ့်တာဝန်ကစမတို့ပေါ်မှာကျမှာဖြစ်ပါလေ
။ဂျပန်လုပ်ငန်းရှင်တွေနဲ့တွေ့ဆုံရမှာလေရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်တဲ့စိုးရိမ်နေတဲ့အချက်တွေရှိမယ်ဆိုရင်သူ့စိုးရရနဲ့ပုံပုံလင်းလင်းဆွေးနွေးတိုင်ပင်ဖို့လိုလားကြောင်းဒေါက်ဆန်းစုကြည်ကအခုလိုပြောပါတယ်။
ကျမတို့
နေနဲ့ကျမတို့ရဲ့မိစုတွေပေါ်ဝင်ရင်းပြီးစဉ်းစားမြင်သာရှိလိုပါလေကျမတို့နဲ့ပတ်သက်လို့ဆိုရင်မကျင်းဖြစ်မှုတွေရှိမယ်ပူပါမှုတွေရှိမယ်ဆိုရင်ကျမတို့နဲ့ပြုဝင်ရင်းဆွေးနွေးဖို့ပြစ်တာရက်ခံပါလေဒါအပြင်အရင်ကြဲနဲ့တော်ထားကြည့်ကြဖို့လည်းတောင်းပန်ချင်ပါလေကျမတို့ဘက်ကခုလိုပြုဝင်ရင်းဆွေးနွေးဖို့အဆင်ပြေရှိသလိုတစ်ဖက်ကလည်းအရင်ကြဲနဲ့နားထောင်ပြီးပြည်နည်းနဲ့နိုင်ငံကုန်စည်ရေးနဲ့ရင်းနှီးမြှုပ်နှံမှုဆက်ဆံရေးပိုကောင်းစေဖို့တမကနိုင်ငံရှိပြည်သူတွေကြားဆက်ဆံရေးပိုကောင်းမှုအပြင်တစ်ကမ္ဘာလုံးနဲ့လည်းဆက်ဆံရေးဘယ်လိုကောင်းမွန်အောင်လှုပ်ဆောင်နိုင်မလဲဆိုတာကိုလည်းလေးလေးနက်နက်ထက်သွင်းစဉ်းစားစီချင်ပါတယ်
။အော်တိုမလာ၈ရက်နေ့ကတိုကျိုမြို့အာဆီယံဂျပန်စင်တာကကြီးမှုကျင်းပတဲ့မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုဆွေးနွေးပွဲကိုဒေါက်ဆန်းစုကြည်တက်ရောက်မိကွန်းပြောကြားခဲ့တာပါ။သူနဲ့တူမြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုကော်မရှင်ဥက္ကဋ္ဌလည်းဖြစ်အမျိုးသားလုံခြုံရေးအကြံပေးလည်းဖြစ်တဲ့ဝန်ကြီးဦးတောင်ထွန်းလည်းတက်ရောက်ခဲ့ပါတယ်။ဒီဆွေးနွေးပွဲမတိုင်ခင်တနင်္ဂနွေနေ့ကတော့ဖူကူရှိမားခရိုင်မှာ2011ခုနှစ်ကငလျင်ဘေးဒဏ်တင်ခဲ့တဲ့ဒုက္ခသည်တွေအတွက်ပြည်လဲထူထောင်ရေးလုပ်ငန်းတွေရှိတဲ့အီဇူမီစပီးကျေးရွာကကိုကိုရန်လုပ်ငန်းစုကိုဒေါက်ဆန်းစုကြည်တွားရောက်လည်လာခဲ့ပါတယ်။သူရဲ့9ရက်ကြာဂျပန်နိုင်ငံခီးစဉ်ကိုအောက်တိုဘာလ5ရက်တောက်ကြနေ့ကစတင်ခဲ့ပြီးဒီကနေ့အင်္ဂါနေ့မှာတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဟာ ဂျပန်မဲခေါင်ထိပ်သီးဆွေးနွေးပွဲကိုတက်ရောက်မှာဖြစ်တယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့လည်းနှစ်နိုင်ငံဆက်ဆံရေးတိကျဆွေးနွေးဖို့ရှိပါတယ်။အခုခီးစဉ်ဟာဒေါက်ဆန်စကြည်ရဲ့၃ကြိမ်မြောက်ဂျပန်နိုင်ငံခီးစဉ်ဖြစ်ပြီးပထမအကြိမ်၂၀၁၃ခုနှစ်က NLD အမတ်တအုပ်အနေနဲ့တွားရောက်ခဲ့တာဖြစ်တယ်လို့၂၀၁၆ခုနှစ်မှာ NLD အစိုးရတက်လာခြင်းနိုင်ငံတော်အတိုင်းအမြန်ပုံကိုနေနဲ့ဒုတိယအကြိမ်တွားရောက်ခဲ့တာဖြစ်ပါတယ်ရှင်။